ကရင်အမျိုးသားအစည်းအရုံးထိန်းချုပ်ရာညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကဩဂုတ်လကစပြီးစက်တင်ဘာလ16ရက်နေ့အထိနှစ်ပတ်ကျော်ကာလအတွင်းမှာလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရာနဲ့ချီရှိခဲ့တယ်ဆိုပြီးမုံမြို့နယ်တဲကကရင်အရေးပေါ်ကူညီကယ်ဆယ်ရေးကော်မတီကစက်တင်ဘာလ19ရက်နေ့မှာသတင်းထုတ်ပြန်ခဲ့တာပါကရင်အရေးပေါ်ကူညီကယ်ဆယ်ရေးကော်မတီရဲ့တာဝန်ရှိသူက VOA ကိုအခုလိုပြောပြပါတယ
်ဒီကြောင်းနဲ့တိုက်ခိုက်မှုအပေါ်မှာကျွန်တော်တို့ဒီရနေ့ဒီကြိမ်ရှိတယ်ကျွန်တော်ဟုတ်ကဲ့ကျွန်တော်တို့ဒီလက်အကြီးတွေနဲ့ကြာတော့ကျွန်တော်တို့ဒီရက်တွေပြေးချလာတော့အပလုံး450နဲ့တစ်ကြိမ်ပေါ့နော်ကျွန်တော်တို့ရက်တွေပြေးချပဲနှုတ်တော့ကျွန်တော်မခံမိကြတယ်ကျွန်တော်တို့အဲ့လိုမျိုးတွေဖြစ်ပါတော့နော်ဟောဒီစိတ်ဆုံးမှုကတော့ကျွန်တော်ကြားရမှာတော့စိတ်ဆုံးမှုကတော့ကျွန်တော်တို့ကြားမှုဦးနဲ့မှတ်မှုဦးကျွန်တော်တို့စိတ်ဆုံးမှုရှိတယ်ကျွန်တော်တို့ထိခိုက်ဒဏ်ရာရတာတော့ကျွန်တော်တို့ကျွန်တော်ရှိတယ်ဒါကျွန်တော်တို့ပြင်ထန်တဲ့အတိုင်းပါပဲဒါကျွန်တော်တို့ကဒီမှတ်တမ်းထဲမှာကျွန်တော်တို့ယူထားရှိတယ်ပေါ့နော
်အခုဆိုရင်ဒီ16ရက်အတွင်းမှာကျေးရွာပေါင်း15ရွာကဒေသခံလူထု11,000ကျော်ဟာထွက်ပြေးနေရပြီးစားနပ်ရိက္ခာတွေလိုအပ်နေတယ်လို့လည်းပြောပြပါတယ
်ကျွန်တော်ရဲ့ဒီကျွန်မအတွင်းမှာဖြစ်တဲ့အတိုင်းပါကျွန်တော်တို့ဒီရွာပေါင်း15ရွာပေါ့နော်15ရွာကျွန်တော်တို့ဒီလူဦးရေအရေအတွက်မှာအလုံးကတော့ကျွန်တော်တို့ဒီကတော့ကျားမရှိရှိပေါင်းအကုန်လုံးကျွန်တော်တို့ဝင်ကြရှိတယ်။1,389ဦးရှိတယ်။ဒါဒုက္ခတွေလည်းအခုဆိုတော့မူရင်းကာလဖြစ်တဲ့အတွက်အရန်နဲ့လည်းဒုက္ခရောက်ကြတယ်။ဒါဆန္ဒရိခာတွေလည်းရန်နဲ့လိုအပ်တယ်။ဒါစီဝါတွေဆိုလည်းအခုဒီလောင်းမှုတွေမရှိတော့ဘူးပေါ့နော်။ကျွန်တော်တို့ဒီကုလပေါင်းဆိုင်ရေးညမှာလည်းပြန်ပြီးတော့လောင်းမှုမရှိဘူး။အခုပြည်သူတွေကတနေ့ခက်တနေ့ပို့ပြီးတော့များလာတဲ့အတွက်အကျေကျေဒီလေကျွန်တော်တို့အများကြီးပြန်နေရတာပါ
စစ်ကောင်စီအနေနဲ့တိုက်ပွဲတွေဖြစ်တိုင်းကရင်လူတို့ကိုပြစ်မှတ်ထားတိုက်ခိုက်နေတာတွေမလုပ်ဖို့အတွက်ဒေသခံကယ်ဆယ်ရေးအဖွဲ့တွေကလည်းတောင်းဆိုနေပါဗျ။ကရင်ပြည်နယ်အတွင်းကကရင်အမျိုးသားအစည်းအရုံးထိန်းချုပ်ရာတပ်မဟာ9ခုရှိတဲ့အနေနဲ့တပ်မဟာ1356စတဲ့နေရာတွေမှာတိုက်ပွဲတွေပြင်းထန်နေပြီးဒေသခံပြည်သူ6သိန်းကျော်လောက်ဟာစစ်ဘေးရှောင်နေရတယ်ဆိုပြီးကရင်လူမှုကယ်ဆယ်ရေးအဖွဲ့တွေကလည်းပြောပြကြပါတယ်ရှင်။